လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တက်တန်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါထာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတံမိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံမိုးထားခံရသူဟာတံမိုးရှိအောင်နေပါလိမ့်မယ်
ကျွန်တော်ကလေးတွေနဲ့ပြောပြတာကအစကောင်းမှအနှောင်းတေးချဆိုတဲ့သကပုံကိုဆွေးနွေးရင်းနဲ့အခုပြောမယ့်အကြောင်းဖြစ်လာတာပါဒီသကပုံရှိပေမဲ့ကျွန်တော်ကကလေးတွေကိုကျွန်တော်အတွေ့အကြုံကိုပြောပြပါတယ်ကျွန်တော်မြင်းချံသွားတော့ကညောင်ဦးနဲ့ပကံကားလမ်းပေါ်မှာတချို့ရေကြော်တဲ့နေရာတွေရှိတယ်ပေါ့လေအဲ့မှာလမ်းလေးနည်းနည်းကျန်းလို့ဖြစ်နေမယ်အဲ့ဒီမှာကလေးတွေကကားတွေကိုစောင့်နေတာတွေ့ကြလိမ့်မယ်အဲ့ဒါဘာဖြစ်လို့လဲတဲ့ပျော်လို့လားနှုတ်ဆက်ချင်ကြလို့လားဆိုတော့ပျော်တာမပျော်တာတော့မသိဘူးကွာကလေးတွေကကားလာနဲ့အတင်းဝိုင်းပြီးတော့တိုးကြတာအန္တရာယ်သိပ်များတယ်ဆိုတော့နားထောင်တဲ့ကလေးတွေကသူတို့ဈေးလာရောက်နေလို့ပဲထင်နေတာမဟုတ်ဘူးဈေးရောက်တာလည်းမဟုတ်ဘူးဘာမှမပါပဲနဲ့အဲ့ဒါလက်ဖွားတွေဖြန့်ပြီးတော့တောင်းတော့တာပဲပရင်းပေါက်နာဇွတ်ကတ်လာလို့ရှိရင်ကားကြိတ်မိမှာသူတို့ခြေထောက်တွေနင်းပြီးကြိတ်မိမှာတော့စိုးရတယ်ဆိုတော့အဲ့ဒါလူကြီးတွေကမတားဘူးလားမေးတဲ့ခါကျတော့ကလေးအမေတွေပါကလေးကိုဂရွတ်ခင်ချီပြီးတော့လက်ဝါးဝင်ဖြန့်နေတာကျွန်တော်တို့ကသူတို့မျက်လုံးတွေကြည့်ုံနေတဲ့အတော်စိတ်ထိခိုက်ဖို့ပြောပါတယ်ဒါတော့ကလေးတွေကလည်းပြောကြတယ်သူတို့နှက်ပွဲတွေသွားရင်အဲ့လိုပဲကားပေါ်နေပြီးတော့ပတ်စံတွေကျဲတဲ့အခါမှာလမ်းမှာအဲ့လိုပဲကြံခဲ့တယ်လို့ပြောတယ်အခုကကျွန်တော်ပြောချင်တာနှက်ပွဲမဟုတ်ဘူးပကံဖျားဘူးတွေသွားတဲ့လမ်းပေါ်မှာတကယ်ကဘာလက်ခီးတွေကြီးအများကြီးရဲ့ကင်မရာတွေအများကြီးအောက်မှာပေါ့လေအဲ့တော့ကျွန်တော်တို့စိတ်ထဲမှာတွေးပြီးတော့ပူလာတာရှိတယ်ဘယ်လိုဖြစ်လာတာလဲဆိုတော့အဲ့ဒီကောင်ကမိုးရင်းဆိုရင်ရေနဲ့နဲ့ကြော်တဲ့နေရာတွေပါလမ်းပြတ်တော့ရွာနီးချုပ်ဆက်ကလူတွေကထွက်ပြီးတော့ပေါက်တူးကော်ရွာလေးနဲ့ပြင်ပေးတာပဲအဲ့ဒီကနေစတာပါပဲအဲ့တော့ဒီကိစ္စကတကယ်ကြတော့အစကောင်းတယ်ဒါကိုကျွန်တော်ကပြောတာပါအစကောင်းတဲ့နဲ့အနှောင်းမတိကြတာဘာကြောင့်လဲကားပေါ်ကလူတွေကလမ်းပြင်ပေးနေတဲ့သူတွေကိုစားဖို့တောက်ဖို့ပေးခဲ့ရနေပြီးတော့စတာပါပဲခင်ဗျအခုထိလည်းအဲ့ဒီလူတွေကလမ်းကောင်းနေပြီအပေါတုခေါ်ပြားကြီးတွေကန်ပြီးတော့မျောကိုတိုးရှိုးနေတဲ့မျက်လုံးတွေနဲ့တင်းကုန်ရက်ဆောင်တဲ့ယောက်ျားကြီးတွေပါရှိနေပြီအဲ့တော့အရွယ်ဆုံးဖြစ်နေတာပေါ့လေကျွန်တော်ကတော့ထက်ခါထက်ခါပြောနေတာပါပဲအစကောင်းတဲ့နဲ့ဗျာအစကောင်းတဲ့နဲ့ဗျာလို့နားထောင်တဲ့ကလေးကသူတို့စိတ်မကောင်းဖြစ်ကြတယ်စိနာနဲ့ဝေဒနာဖြစ်တယ်ဆိုတာဒါမျိုးလားပေါ့လေကျွန်တော်ကတော့ဒါကိုပြောရခက်တော့ဒါနပြုပုံပြုနည်းလိုတယ်လို့ပဲကျွန်တော်ကတော့ပြောမိပါတယ်အဲ့ဒါနဲ့စိတ်ပြက်စရာကြီးပဲလားဆိုတော့မဟုတ်ဘူးပကံရောက်တဲ့ခါမှာကလေးတွေကကိုအားကိုကိုပြီးတော့ဈေးရောက်ကြတယ်အင်္ဂလိပ်စကားကိုကြိုးစားသင်ပြီးတော့အလုပ်လုပ်နေကြတာကိုကျွန်တော်တွေ့ခဲ့ရတယ်တကယ်တော့အဲ့ဒီနယ်သားတွေကညံ့တာမဟုတ်ပါဘူးကျွန်တော်မြင်ကွင်းတစ်ခုအကြီးတန်းချင်းအပေါ်မှာကျွန်တော်ခံစားရတာကိုပဲကျွန်တော်ပြောပြတာပါဒါနဲ့တခြားစိတ်ချမ်းသာစရာတွေမရှိဘူးလားဆိုတော့တွေ့တယ်ရှိခဲ့တယ်အဲ့ဒီမှာစမ်းကြဆိုတဲ့တောရချောင်းရှိပါတယ်တမိုင်ပတ်လေလောက်မှာဘာရွာမှမရှိတာမကြီးပင်ကြီးတွေနဲ့အုံဆိုင်ပြီးတော့စမ်းချောင်းဆိုတဲ့အကျယ်ကြီးဒါကတိန်ကစားဆရာတော်တမုတ်ခဲ့တဲ့တိန်ရှိပါတယ်အားလုံးသိကြတဲ့အတိုင်းမြင်ကုန်းမြင်ကုန်းနဲ့အရေးဖြစ်တော့ဆရာတော်ကြီးကနေပြီးတော့အဲ့ဒီကိုပြောင်းလာတယ်ပြောင်းလာပြီးတော့အဲ့ဒီမှာလာပြီးတော့တောရအောက်တည်တယ်ပေါ့ဘာဖြစ်လို့အဲ့ဒီကိုတိန်ချောင်းလာလဲဆိုတော့အန်ဒီရဲ့ရှိလို့လားဆိုတော့မဟုတ်ပါဘူးသူမနေကျင်တော့ဘူးပေါ့လေအဲ့ဒီမှာပြောချင်တာကဖုံးတော်ကြီးကျောင်းပေါ့ရွာမရှိတဲ့နေရာမှာဒီလောက်အဝေးကြီးအ ਨੇ ဆုံးရွာကတမိုင်ဝေးပါတယ်ဆိုတဲ့ဟာကိုဘလို့လုပ်ပြီးတော့ဆက်ပေးကြီးနေဆိုင်ကယ်တွေကားတွေနဲ့လာထားကြလဲပေါ့အဲ့ဒီမှာကလေးတွေကြီးပဲ969ယောက်ရှိတယ်အဲ့ဒီအကြောင်းကပြောရရင်ငွေကြီးအကုန်ကြလဲရှိတာမဟုတ်ဘူးကျွန်တော်သဘောကျတဲ့အချက်တွေပါဥပဒေနဲ့လည်းတင်ရတယ်ဆရာဆရာမတွေခန့်ထားတာလည်းရှိတယ်ကလေးတွေကပျော်ရွှင်နေတာပဲတွေ့ရတယ်ဒီကစားချိန်ဆိုလို့ရှိရင်ကွင်းကျယ်ကြီးတွေမှာအရေးကောင်းနေအောင်မတော့အောင်အီးဆော့ကြတာအဲ့ဒါရန်ကုန်ကကလေးတွေကမေးတော့တာပဲကျူရှင်ကြတော့ဘလို့တက်ကြလဲအငမ်းမရမေးတာပါပဲအဲ့ဒီမှာကျူရှင်ကလူကိုမလိုတာပါအဲ့ဒီဂျားတဲ့ကကိုထူးချွန်တဲ့သူတွေထွက်နေတာအဲ့လိုမျိုးចောင်းကမြင်းညာနယ်တစ်ဝိုက်မှာចောင်းပေါင်း၈ចောင်းလောက်ကိုရှိတာကိုကျွန်တော်ကပြောပြပါတယ်ဘလို့တင်လို့ပျော်စရာကောင်းတာလဲဆိုတော့ကျိန်လုံးမဆောင်ဘူးအာကုံမဆောင်ဘူးတင်ကန်းသာတစ်ခုပထမတစ်ခေါက်ဖတ်ပြတယ်တဲ့ဥစဉ်ကိုတန်းပြောပြနေတာပြီးရင်စာအုပ်ပိတ်မှတ်မိတဲ့လောက်တယောက်တစ်လှည့်စီပြောကြတာပဲဒါဆိုရင်အလွတ်ရရောလားတစ်ခေါက်ထဲနဲ့မဟုတ်ပါဘူးဘယ်အလွတ်ချက်ခိုင်းတာမဟုတ်ဘူးဖြစ်တဲ့တကြောင်အလွတ်ရဖို့ပြောတာမဟုတ်ဘူးမှတ်မိတဲ့လောက်ပြောတဲ့အခါကျတော့အဲ့ဒါကမှတ်မိသွားတယ်ဗျကလေးတယောက်ကပြောတယ်ဗျ तू လိုတဲ့အပိုင်းကိုနောက်တယောက်ကဖြည့်တယ်အဲ့ဒါနဲ့ပြောစရာကောင်းပြီးတော့ရုပ်လုံးပေါ်လာတယ်အကြီးကြီးကြီးတဲ့အပိုင်းကြရင်တော့ဆရာဖြည့်ပေးတာပေါ့လေအဲ့တော့အစဉ်ပြေလားမှားရင်ရောပေါ့မှားတာတွေရှိတာပေါ့ဒါပေမဲ့သူတို့စီမံချစ်ဆရာကောင်းတဲ့တလေးကမှားသွားတဲ့လူကိုဝိုင်းပြီးမလှောင်ပြောင်ဘူးဗျပျော်ပျော်ကြီးကြီးကြတယ်ပြီးရင်ပြင်ပေးလိုက်တဲ့အခါကျတော့အဲ့ဒီလူကလည်းမှတ်မိသွားတာပေါ့လေစားတင်တာကပျော်စရာပါဆိုတာမျိုးဖြစ်သွားတာကိုပဲပြောတာပါမှတ်ကြတဲ့သားကြတဲ့နေရာမှာစူပေါင်းအားနဲ့ဝိုင်းပြီးတော့မှတ်ကြတယ်သူတို့တကင်းချင်းချင်းလဲချစ်ကြပါတယ်တယောက်တည်းအော်ကြည့်ရတာတဲ့ဆိုင်ရင်တယောက်ထဲနဲ့ကြိတ်ပြီးတော့လုံနေတာတဲ့ဆိုင်ပေါ့လေအဲ့တော့နားထောင်တဲ့ကလေးတွေကပို့ပြီးတော့အားရတာပေါ့ကျွန်တော်ကဓာတ်ပုံတွေကိုပြပါတယ်စာကြည့်တိုက်ပါအ အဲ့ဒီတောချောင်းကလေးကခလေးတွေကမြို့သွားတဲ့လူကြီးတွေကိုပူဇော်တာကတခုတည်းပြစာအုပ်တွေပဲအဲ့တော့စာဖတ်တဲ့လူကစာမဖတ်တဲ့လူတွေအမြဲတားတယ်ဆိုတာကလေးတွေကောင်းကောင်းသိနေပြီသူတို့ဒီစာကြည့်တိုက်မှာဆိုလို့ရှိရင်ကွန်ပျူတာ15လုံးလက်ရှိတယ်အဲ့ဒီဖုန်းเจ้าမှာအဲ့ဒီဖုန်းကြီးကသူ့နေဖို့သတင်းသုံးဖို့ပေးထားတဲ့အကြောင်းကွန်ပျူတာခန်းမှာလုပ်ပေးထားတာအားကစားလက်ရှိတယ်အားကစားဆိုရင်တင်းနစ်စကွင်းတော့ရှိတယ်တင်းနစ်စကွင်းဆိုတာကမြေပြင်တင်းနစ်ကိုပြောတာပါအဲ့လောက်ထိအမြော်မြင်ကြီးတဲ့ဆရာတော်နဲ့တွေ့ခဲ့ရတာပါအဲ့ဒီရှစ်ကျောင်းထဲမှာတကျောင်းဆိုလို့ရှိရင်တင်းနစ်မှာအာဆီယံအဆင့်နောက်မှာဝင်ပြီးတော့ပြိုင်နိုင်နေပါပြီကျွန်တော်ပြောချင်တာကတော့တောချောင်းလေးပဲအမြော်မြင်ကြီးတဲ့ဆရာတော်တွေရဲ့လောက်ရက်တင်တဲ့အောင်မြင်မှုတွေကိုထောက်ပြတာပါပဲ